SBS Audio is supported by advertising.
When you need mealtime inspiration, it's worth shopping Kroger. For thousands of appetizing ingredients that inspire countless mouthwatering meals. And no matter what tasty choice you make, you'll enjoy our everyday low prices, plus extra ways to save, like digital coupons worth over $600 each week, and up to $1 off per gallon at the pump with points. So you can get big flavors and big savings. Kroger, fresh for everyone. Fuel restrictions apply.
Today, we are going home.
ထိုင်းမြန်မာနယ်စပ်ကြောက်ခတ်ဒေသတွင်ကကြားဖြတ်လုပ်ငန်းတွေမှာလူကုန်ကူးခံရတဲ့နိုင်ငံသား260ဟာထိုင်းဘက်ခြမ်းကိုမကူခင်စုဝေးနေကြတာပါ။အဲ့ဒီသူတွေတဲ့130ကျော်လောက်ကအီသီယိုးပီးယားနိုင်ငံသားတွေဖြစ်ပါတယ်။ကျန်သူတွေကတော့တရုတ်ဘရာဇီးကမ္ဘောဒီးယားမလေးရှားဖိလစ်ပိုင်ပါကစ္စတန်တီရီလင်ကာနီပေါ်အင်ဒိုနီးရှားအိန္ဒိယလာအိုထိုင်ဝမ်မင်္ဂလားဒေ့ရှ်နဲ့အာဖရိကအတွင်းကကင်ညာယူဂန္ဒါနိုင်ဂျီးရီးယားနဲ့တက်ဇီးနီးယားစတဲ့နိုင်ငံတွေကပါသူတို့တွေဟာထိုင်းနိုင်ငံမှာတစ်လကိုဒေါ်လာ1500ကနေ2000လောက်အထိလစာကောင်းကောင်းနဲ့အလုပ်ရမယ်ဆိုပြီးလိင်ညာခေါ်ဆောင်ခံခဲ့ရတာပါလက်တွေမှာတော့ကြားဖြန့်ခေါ်အွန်လိုင်းငွေလိမ်လုပ်ငန်းတွေမှာလှုပ်ဆောင်ရတဲ့လူလိမ်ကိုင်းတွေရဲ့တာကောင်းဖြစ်ခဲ့ရပါတယ်။ပထမရရောက်ချင်းနေကလေးကအွန်လိုင်းငွေလိမ်လုပ်ငန်းမှန်တည်ရတဲ့အခါအလုပ်မလုပ်ချင်ကြောင်းညင်ဆိုခဲ့ကြပါတယ်။ဒါပေမဲ့အလုပ်လုပ်ဖို့ရောက်လာသူတွေဟာမြန်မာဘက်ကျန်းရောက်တာနဲ့သူတို့ရဲ့ mobile phone, passport, စာအုပ်တွေအသိမ်းခံခဲ့ကြရပါတယ်။တယောက်ကိုတရက်မှာလူ3ယောက်လောက်စီကနေလိမ့်ပြီးငွေလွှဲလာအောင်လုပ်ကြရကမအောင်မြင်ရင်တော့နီလန်းမျိုးစုံနဲ့နှိမ့်ဆက်ခံကြရပါတယ်။နေ့စဉ်ရိုက်နေခင်ရတာလျှက်စီ short တိုက်ခင်ရတာတွေကြောင့်ထွက်ပြေးဖို့အချိန်ချင်းစူးစမ်းကြပေမယ်။မအောင်မြင်ပေလုံခြုံရေးတပ်ဖွဲ့တွေရဲ့လိုက်လံဖမ်းဆီးမှုသာအချိန်ချင်းကြုံခဲ့ရတာပါ။အဲ့ဒီလိုဖမ်းမိပြီးတိုင်းလူနဲ့မတူအောင်နှိမ့်ဆက်ခံကြရတာကြောင့်သူတို့အတွက်ငရဲကိုရောက်နေတယ်လို့ခန့်စားကြရတယ်လို့လွတ်မြောက်လာသူတွေကဆိုကြပါတယ်။ဖိလစ်ပိုင်နိုင်ငံသူအသက်30အရွယ်အိုင်လင်းကတော့
We don't know that this company will
come. ကျွန်မတို့မသိခဲ့ကြဘူး။ထိုင်းမှာရှိတော့ငါတို့ကတဟာတရံဝင်ပါလို့ပြောတယ်။လစာအကြောင်းလဲကတိပေးခဲ့ကြတယ်။အကုန်လုံးခွင့်ပြုနိုင်တယ်လို့လည်းကျွန်မတို့ကပြောခဲ့တယ်။ဒါပေမဲ့ကုမ္ပဏီတွေရောက်တဲ့အခါမှာကျွန်မတို့လစာကို၅လလုံးလုံးမရခဲ့ဘူး။ပြီးတော့ပုံမှန်အစားအသောက်လည်းမပေးဘူး။တနေ့ကိုတစ်ချိန်ပဲအစားအစာပေးတယ်ပြီးတော့တကယ်လို့ကိုလိန်ရတဲ့သူစီကငွေမဝင်ရင်ဒါမှမဟုတ် online platform မှာ customer အသက်မရခဲ့ရင်ကျမတို့ကိုသူတို့ကရိုက်နှက်ကြတယ်လျှက်စစ်တက်နဲ့လဲတိုးကြတယ်အဲ့ဒါကြောင့်ကျမတို့ထွက်ပြေးဖို့အဆုံးဖြတ်ခဲ့ကြတယ်အဲ့ဒါကအဲ့ဒီနေရာကနေထွက်ပြေးလွတ်မြောက်နိုင်တဲ့တခုတည်းသောနည်းလမ်းဖြစ်လို့ပါပဲ
we decided to run because that is the way that we can got that place
လူကုန်ကူးခံရသူတွေဟာအနည်းဆုံး2လလောက်ကစားလို့တစ်နှစ်ကျော်အထိအဲ့ဒီဒေတာတွင်ကကြားဖြတ်ဝင်နေတယ်မှာပိတ်မိနေတာပါအဖွဲလိုက်လှုပ်လို့ရလိရှိပြီးခေါင်းဆောင်တယောက်အောင်မှာလူ7ယောက်နဲ့တရက်ကိုဒေါ်လာ1000ရအောင်လိမ်ချရပါတယ်အဲ့ဒီပမာဏမပြည့်မီဘူးဆိုရင်အမောင်ခန်းထဲမှာရက်သက်တစ်ပတ်လောက်ပိတ်ဖန်းချုပ်ထားပြီးရိုက်နှက်တာခြိုင်ထအကာတတောင်ထက်မနည်းလှုပ်ခိုင်းတာ PVC ပိုက်အသွင်ကြိုးဒုံစရာရီနဲ့အနည်းဆုံးအချက်60ကနေ80ကျော်အထိရိုက်တာရီခံစားရပါတယ်အလုပ်ချိန်အနည်းနဲ့လည်းညနေ9နာရီဆိုစကြရပြီးမနေ့10နာရီမှနားရတာပါနေ့ရက်အများစုကတော့တတ်မှတ်နှုန်းထားရအောင်မလိမ်နိုင်ဘူးဆိုရင်အချိန်ပိုဆင်းရတာကြောင့်တရက်ကို18နာရီကနေနာရီ20လောက်ထိအလုပ်လုပ်ကြရတယ်လို့လူကုန်ကူးခံရသူတွေကဆိုကြပါတယ်အဲ့ဒီအလုပ်တွေကိုလုပ်ကြရတဲ့မြန်မာလူမျိုးတွေလည်းရှိနေပါတယ်။တချို့ကတော့မိမိဆန္ဒအလျောက်လုပ်ကြပေမယ့်တချို့ကတော့စကြုပ်ချုပ်ပြီးပြန်မရောနိုင်လို့မထွက်နိုင်ပဲနေနေသူတွေလည်းရှိပါတယ်။အသက်22နှစ်အရွယ်ကိုထွန်းထွန်းကတော့စစ်မှုထမ်းဥပဒေကြောင့်ပြေးလာရင်ရွှေကုတ်ကမှအလုပ်ကောင်းတယ်ဆိုလို့ရောက်ခဲ့ရသူပါ။ရောက်ပြီး10ရက်လောက်သာအလုပ်လုပ်နိုင်ပြီးစိတ်ပင်ပန်းမှုတွေကြောင့်အလုပ်နာခဲ့ရသူလည်းဖြစ်ပါတယ်
။အဲ့ဒီအလုပ်လုပ်တဲ့ခါမှာအရင် risk များတယ်။ဖေချာကျွန်တော်ပြပတ်တယ်လို့အဲ့လိုတကယ်နှစ်ကြီးသမားတွေရောက်ပို့ဆိုတယ်အဲ့လိုအများကြီးဖြစ်နေအဲ့အဲ့ဒီမှာကျွန်တော်အဲ့ဟာတွေအတွက်လေကျွန်တော်ကြောက်တဲ့စိတ်ဖြစ်တယ်ပြီးတဲ့အခါမှာအဲ့လိုမျိုးကိုယ့်ရဲ့ client တွေဘက်ကလည်းပြန်ပြီးတော့ကိုချင်းစာမေးရအောင်ဟောငါသာဆိုရင်တော့အဲ့ကိုချင်းစာတရားရဲ့ခုနလိုမျိုးကြောက်စိတ်ကြီးတယ်အလုပ်ရဲ့ pressure တွေအဲ့ဟာရောပြီးတော့ manifest ဆိုတာဖြစ်တော့အဲ့လိုစိတ်ရဆင်းပြီးတော့အဲ့တော့ညာဘက်အိမ်မပြောညာဘက်အိမ်ပြောတော့နေဘက်အိမ်မပြောလို့ပြော ရမ်းမှာလောလောလေးကျွန်တော်လေးပတ်မပေးညကျွန်တော်လည်းလုံးဝအသားမကျနေတယ်ဒါပေမဲ့အသားမကျတော့ကျွန်တော်လုပ်ယူရသို့ဆိုရင်အဲ့ဒီကိုကျင်းစားစီကတော့လုံးဝပြောင်းလို့မရအဲ့တော့ကိုးပီကနေကိုပြောင်းလို့မရရင်တော့အမှဒီလိုငါမငါဘူးကွာနေဒီနေရာခောက်မှဆင်းတယ်ဒီအဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့
ကရင်ပြည်နယ်မြောက်ရီမြို့နယ်အတွင်းကရွှေကုတ်ကိုကေကေဘန်နဲ့ကြောက်ခတ်အပါဝင်ဒေသတွေမှာလူကုန်ကူးဖြစ်စဉ်တွေဟာအရင်နှစ်နှစ်ကျော်လောက်ခရေကနေမည်နီးဆက်သူတွေကြားပြန့်နှံ့နေပြီးသားပါဒါပေမဲ့လက်လန်းဝေးတဲ့နိုင်ငံသားတွေအတွက်တော့လက်ရှိအချိန်ဒီအသိပညာရဖို့လက်လန်းမမီသေးတဲ့အချိန်လေးပဲရှိနေပါတယ်ဒါကြောင့်ပဲပြီးခဲ့တဲ့ဇန်နဝါရီလပထမပတ်တုန်းကကျေးရွာနိုင်ငံသားရုပ်ရှင်သရုပ်ဆောင်ဝမ်ရှင်ကိုတိုင်ကရင်ပြည်နယ်မြောက်ရီမြို့တဲကကြားဖြန့်ဂိုင်းတခုမှလူကုန်ကူးခံခဲ့ရပါတယ်။သူပြန်လည်လွတ်မြောက်လာပြီးနောက်မှာတော့နိုင်ငံတကာရဲ့အာရုံစိုက်မှုပုံမြင့်တက်လာပြီးတရုတ်ကပါဖိအားပေးမှုတွေရှိလာပါတယ်။တရုတ်အစိုးရကပြီးခဲ့တဲ့ဇန်နဝါရီ22ရက်မှာပဲမြန်မာ၊ချိုင်းနိုင်ငံတို့နဲ့ပူးပေါင်းပြီးတော့ထိုင်းမြန်မာနယ်စပ်ကကြားဖြန့်ဂိုင်းတွေကိုနှိမ်နင်းသွားမယ်လို့ထုတ်ပြန်ပြောဆိုခဲ့ပါတယ်။တရုတ်ဘက်ကထုတ်ပြန်ပြောဆိုပြီးနောက်ချိုင်းနိုင်ငံဘက်ကလည်းအခုလပထမပတ်ထမမြောက်ရီပါဝင်နေဆက်9နေရာကိုလျှက်စစ်နဲ့လောင်စာဆီတင်ပို့မှုရပ်ဆိုင်ခဲ့ပါတယ်။ချိုင်းနိုင်ငံဘက်ကလျှက်စစ်နဲ့လောင်စာဆီဖြတ်တောက်ပြီးနောက်ကရင်ဒီမိုကရေစီအကျိုးပြုတမရော DKPA ကထိတ်ချုပ်နယ်မြေအတွင်းမှာရှိတဲ့လူကုန်ကူးမှုနဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုတိုက်ဖြတ်သွားမယ်လို့ထုတ်ပြန်ပြောဆိုခဲ့ပါတယ်။အဲ့ဒီနောက်ဖေဖော်ဝါရီ7ရက်မှာပဲလူကုန်ကူးခံရတဲ့နိုင်ငံသားသား260ကိုခေါ်ထုတ်ပြီးထိုင်းဘက်ကိုလွှဲပြောင်းပေးခဲ့ပါတယ်။ကြအပြင်ကရင်နယ်ခြားဆောင်တဲ့ BGF ကလည်းပြီးခဲ့တဲ့ရက်ပိုင်းကရွှေကုတ်ကိုတခွင်မှာဝင်ရောက်စစ်ဆေးပြီးအိမ်ပြန်ခြင်းနဲ့နိုင်ငံသားတွေကိုပြန်ပို့ဖို့စီစဉ်ခဲ့ပါတယ်
။အဲ့ဒီကိစ္စကိုကျွန်တော်စဉ်းစားရပြီးသားကျွန်တော်တို့အပြောနဲ့ကျွန်တော်တို့တက်တက်မပြအလုံးနဲ့ကျွန်တော်တက်တက်ပြမယ်ဆိုတာကျွန်တော်လည်းဟိုပါပြောတာပြီးသားအခုဒါတွေကိုပွင့်နေမြင်သာမှုရှိရှိနဲ့ကျွန်တော်တို့တပ်ပတ်မှချင်းလောက်ကျွန်တော်တို့ဒါတွေလောက်တယ်တူပြချင်းလောက်ဆိုရင်သတင်းမညာနဲ့ကျွန်တော်တို့ပူပေါင်းပြီးတော့ဒါတွေကိုပြောတဲ့တန်လောက်လားမလောက်လားဆိုတာအကုန်လုံးကျွန်တော်တို့ဟိုပါအဆောက်အဦတွေနေရာတိုင်းမှာကျွန်တော်ကြိုက်ပြီးတော့ပေါ်ပြမှာပါဆိုတာဒါတွေကျွန်တော်နောက်တစ်ရှင်းသတင်းမညာနဲ့ကျွန်တော်ပူပေါင်းပြီးတော့ကျွန်တော်ဝင်ပြီးတော့လောဝလောဝကျွန်တော်စစ်ဆင်သွားမှာပဲကျွန်တော်တို့ဟိုပါပြောမှဆိုရင်ဟိုအပေါ်လောဘကိုအဲ့ဒီလူမောင်ကိုကြပြန့်လုပ်ငန်းကိုပပျောက်သွားတဲ့အထိပပျောက်အောင်ကျွန်တော်တို့ဝင်မယ်ကျွန်တော်တို့မလုပ်နိုင်စအကြောင်းရှိ
ဘူး BGF ကထိပ်ပန်းကောင်းဆောင်တွေကိုအစီအွေခေါ်ပြီးကြပြန့်နေနေဖို့အထူးအဖွဲ့သုံးဖွဲ့ဖွဲ့စည်းခဲ့ပါတယ်အဲ့ဒီနောက်ကြပြန့်လုပ်ငန်းတွေအတွင်းနေရက်ပြန်ချင်သူတွေနဲ့အလုပ်ဆက်မလုပ်ချင်သူလူဦးရေ1000ကျော်ကိုစည်းရင်းလိုက်ောက်ပြီးစစ်ကောင်စီကိုလွှဲပြောင်းပေးခဲ့တာပါအဲ့ဒီတဲကမှာ61ယောက်ကိုလုံထုံလုံနီးနဲ့အတူခြားနိုင်ငံကိုလွှဲပြောင်းပေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတော့ထိုင်းမြန်မာနဲ့တရုတ်နိုင်ငံတို့ပူးပေါင်းပြီးကြားဖြန့်ဂိုင်းတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့ဖေဖော်ဝါရီပထမပတ်တုန်းကထုတ်ပြန်ပြောဆိုခဲ့ပါတယ်။မနေ့ကလည်းတရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနဒုလက်ထဝန်ကြီးကထိုင်းနိုင်ငံမဲဆောက်ကတဆင်မြောက်ရီမျိုးဖက်ကိုသွားပြီးလူကုန်ကူးခံထားရသူတွေကိုတွေ့ရောက်တွေ့ဆုံခဲ့ပါတယ်။ဒီလိုနိုင်ငံတကာရဲ့ PR တွေနဲ့အတူအရေးယူဆောင်ရွက်မှုတွေရှိပေမဲ့တရုတ်နဲ့ရှမ်းမြောက်နယ်စပ်ကနေရွေလာတဲ့ဒီကြားဖြန့် online ငွေလိမ်လုပ်ငန်းတွေဟာလုံးဝပပျောက်ဖို့မလွယ်ဘူးလို့ပြောလာသူကမြမမဟာဗျူဟာနဲ့မူဝါဒလိလာရေး Institute ISB မြမအဖွဲ့ရဲ့ Director ဦးအောင်သူညီမ
ကျွန်တော်အနေနဲ့တော့အမြင့်ပြတ်ဖို့ဆိုတာကဖြတ်တယ်ပေါ့နော်ဖြတ်တယ်ဆိုတာကိုတရုတ်ပြည်နယ်စပ်မှာနှိမ်နင်းတယ်နောက်တစ်ခါကျတော့တခြားနေရာတွေပြန့်ကုန်တယ်ပေါ့နော်အခုလည်းဖြစ်မဲ့ဆိုလို့ရှိရင်တချို့နေရာတွေမှာဆက်ရှိအောင်မလို့ကျွန်တော်ထင်တယ်ဗျ။အဲ့တော့တခုရှိတာကအခုလက်ရှိမှာတရုတ်ကသူတို့ဇင်းရောအစ်စ်နှစ်ဆက်စင်ရေးဆိုပြီးတော့သူကလေးလေးနက်နက်လောက်တယ်လीနော်။နောက်တစ်ခါဘေးအိမ်ကြီးချင်းနိုင်ငံတွေလည်းသူပြအားပေးပြီးတော့အတင်းပါခိုင်းနေဆိုတော့ကျွန်တော်ထင်တယ်ဆက်ရောက်မှုတော့ကြီးပါလိမ့်မယ်ထင်တယ်။အဓိကပြဿနာဗျာဟိုကျွန်တော်တို့အရင်မူရစ်ဆေးပြဿနာပေါ့နော်။မူရစ်ဆေးကလည်းအရင်ကတော့ဒါရာဇဝတ်မှုလို့သုံးသက်တယ်ဒါပေမဲ့တဖြည်းဖြည်းနဲ့ကြာလာတဲ့ဒီပြဿနာကိုရှင်းလို့မရတော့ဒါကနိုင်ငံရေးပြဿနာဖြစ်တယ်လို့ယူဆလာတာပေါ့နော်အဲ့လိုပဲကြားဖြန့်ကလည်းပြောမယ်ဆိုလို့ရှိရင်နိုင်ငံရေးပြဿနာလို့ဖြစ်လာနိုင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဥပဒေစိုးမိုးရေးအားနည်းတဲ့နောက်တစ်ခါပြည်တွင်းစစ်ဖြစ်တဲ့အုပ်ချုပ်ရေးမခိုင်မာတဲ့ဒီလိုဒေသတွေရှိနေတော့သူကလိုက်ရှာပြီးဝင်နေမှာပဲလင်းတော့
လက်ရှိအချိန်မှာတော့ကြားဖြန့်ငွေလိမ်ဂိုင်းတွေရှိရာဒေသတွေကိုထိ ंछ ုပ်ထားတဲ့တိုင်းရင်းသားလက်နက်ဂိုင်းတွေအပြင်စစ်ကောင်စီနဲ့တပ်ဆိုင်ရာနိုင်ငံအစိုးရတွေပူးပေါင်းလှုပ်ဆောင်မှုတွေရှိနေပါတယ်။ဒါပေမဲ့အခုချိန်ထိမလွတ်မြောက်နိုင်သေးသူတွေလည်းရှိနေပါသေးတယ်။တ တွေ့ဆုံမေးမြန်းခွင့်ရတဲ့နိုင်ငံသားအများစုကတော့နိုင်ငံအလိုက်တွင်ကျယ်နေတဲ့လူမှုကွန်ရက် channel တွေဖြစ်တဲ့ Telegram, Amazon တို့လိုကတစ်စင်အလုတ်ကြော်ညာတွေတွေ့ရင်ချိုင်းနိုင်ငံမှာအလုတ်လုပ်ရမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရောက်လာကြတာဖြစ်ပါတယ်လက်ရှိလွတ်မြောက်သွားသူတွေအနေနဲ့တော့မှောင်မိုက်တဲ့နည်းရပ်တွေကိုဖြတ်သန်းခဲ့ပြီးနောက်သူတို့နိုင်ငံသားတွေလိုသူတို့လိုဖြစ်မှာကိုမလိုလားကြပါဘူးလွတ်မြောက်လာတဲ့ပါကစ္စတန်နိုင်ငံသားအသက်20နှစ်နဲ့အရွယ်ဆယ်မန်ကတော့သူ့ဆန္ဒကိုအခုလိုပြောပါတယ
် No no I just want to go in the home in my country then I
ကျွန်တော်အိမ်ကိုကိုယ်နိုင်ငံကိုပြန်ချင်ပါတယ်အဲ့ဒီမှာအနာဂတ်အစီအစဉ်ဆွဲမှာပါအခုဘာအစီအစဉ်မှမရှိသေးပါဘူးဘာလို့လဲဆိုတော့ပြီးခဲ့တဲ့6လကကျွန်တော်တို့အရန်ဒုက္ခရောက်ခဲ့ရပြီးအဆိုးဆုံးအပြစ်ပေးခံရတာတွေအစိုးဆုံးဘဝမျိုးကိုရောက်ခဲ့ရလို့ပါဒါကြောင့်အိမ်ပြန်ရမယ်ဆိုတာကိုပဲသိတယ်အိမ်ပြန်ရောက်မှအနာဂတ်အတွက်စီစဉ်ရမယ်လို့တွေးထားပါတယ်အခုတော့အနာဂတ်အတွက်ဘာစီစဉ်မှမရှိသေးပါဘူးထိုင်းဆိုးရနဲ့မြန်မာဆိုးရကိုတောင်းဆိုချင်တာကစကန့်တွေအားလုံးကိုပိတ်ပစ်ဖို့ပါဒီလိုဆိုးရတဲ့အရာတွေကိုပိတ်ပစ်ဖို့လိုပါတယ်ပါကစ္စတန်ကိုပြန်ရောက်ရင်အင်တာဗျူးတွေပေးဖို့ကြိုးစားမှာပါဘယ်သူမှဒီကိုမလာစေချင်ဘူးဘယ်ပါကစ္စတန်လူမျိုးမှဒီမှာဒုက္ခရောက်ပြီးသူတို့တွေရဲ့အနာဂတ်ကိုမပျက်စီးသွားစေချင်ဘူးဒါကြောင့်ဒီလိုမျိုးကြိုးစားမှာပါအင်တာဗိုနဲ့ NGO တွေကိုလည်းဆက်တွေ့ပြီးဒီလိုအရာတွေအားလုံးကိုပိတ်ပစ်အောင်လုပ်ဖို့ကြိုးစားသွားမှာပ
ါ They will close all these things
လက်ရှိမှာတော့နေ့စဉ်နဲ့အမျှာချိုင်းမြန်မာနယ်စပ်ကကြားဖြတ်လုပ်ငန်းခွင်တွေကနေထွက်လာနိုင်သူတွေတဖြည်းဖြည်းများလာနေပါပြီအဲ့ဒီသူတွေအတွေ့ကိုစီနိုင်ငံပြေရောက်ရင်ဘာဆက်လုံးလဲဆိုတဲ့အနာဂတ်တွေကတော့မှက်လုံးတွေကြားကတားကောင်တွေထပ်မဖြစ်လာဖို့စိတ်ထန်ရာတွေနဲ့အတူဝေဝါလို့နေစေပါဒီတဲ့င်းဆောင်မကိုတန်လင်းခက်ခပေးဖို့ခြားတာဖြစ်ပါတယ
When you need mealtime inspiration, it's worth shopping Kroger. For thousands of appetizing ingredients that inspire countless mouth-watering meals. And no matter what tasty choice you make, you'll enjoy our everyday low prices. Plus, extra ways to save, like digital coupons worth over $600 each week, and up to $1 off per gallon at the pump with points. So you can get big flavors and big savings. Kroger, fresh for everyone. Fuel restrictions apply.